ရခိုင်ပြည်နယ်မြောက်ပိုင်းကဗတိပခတွေမှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့ဆိုတော့ ARSA စစ်သွေးကြွအုပ်စုဟာမြန်မာနိုင်ငံတွင်းကမြို့ကြီးပြည်ကြီးတွေမှာပါတိုက်ခိုက်ဖို့ကြံစည်နေကြောင်းမြန်မာစစ်တပ်နဲ့အစိုးရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မကြာသေးခင်ကစလို့တကြော့ပြန်ကြီးထွားလာတဲ့ရခိုင်ပြည်နယ်ဗတိပခတွေမှာစစ်တပ်ကအင်အားသုံးဖြည့်ရှင်းနေတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်ဆောင်ငန်းထားတဲ့နန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်မောင်သောဒေသကမတိမငိမ့်အခြေအနေတွေနဲ့ဆက်နွယ်ပြီးနေပြည်တော်ရန်ကုန်မှန်ကလေးအပါအဝင်မြို့ကြီးတွေမှာအကြမ်းဖက်ဝါရီတွေကတိုက်ခိုက်ဖို့ကြံစည်နေကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကကြေညာချက်ထုတ်ပြန်ခဲ့တာပါကုလသမဂ္ဂအထွေထွေညီလာခံကျင်းပမဲ့ဒီလထဲမှာပဲအချိန်ကြိုက်တိုက်ခိုက်မှုတွေလှုံ့ဆော်ဖို့ပြည်ပနိုင်ငံတစ်ခုမှစီစဉ်နေကြောင်းပြောဆိုခဲ့ပေမဲ့ဘယ်နိုင်ငံဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကလည်းအကြမ်းဖက်တိုက်ခိုက်မှုအနည်းအတွက်သတိထားဖို့တက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားသားပြီးဖြစ်တယ်လို့လူမျိုးရေးပါသားရေးပဋိပက္ခတွေဖန်နေမဲ့အနေအရီကိုရှောင်ရှားဖို့နှိုးဆော်တဲ့ကြေညာချက်တရားကိုလည်းထုတ်ပြန်ခဲ့တာပါအကြမ်းဖက်တိုက်ခိုက်သူတွေကိုနိုင်နှင်းဖို့အတွက်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရာကနေဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ပြီးလွန်ခဲ့တဲ့၁၂ရက်တာကာလအတွင်းရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်3,200ကျော်ရှိနေတယ်လို့အဲ့ဒီမှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရ Vivian Tan က VOA ကိုပြောပါရယ
် We haveSeveral concerns and priorities, I would say. The top priority is to provide
tomorrow in the shelter to many people. ဥစားပေးလို့ရမယ့်အချက်တွေလို့ဆိုရမှာပါ။ထိတ်ဆုံးဥစားပေးကတော့ဒီလူတွေအတွက်အရေးပေါ်နေရာထိုင်ခင်းစီစဉ်ပေးဖို့ပါ။အိမ်တွေရောပိုင်ဆိုင်သမျှအရာရာအလုံးဆုံးရှုံးခဲ့ရတဲ့ဒီလူတွေရဲ့ခေါင်းပေါ်မှာအ ਨੇ စုံခေါင်းမိုးတစ်ခုတော့ရှိဖို့လိုပါတယ်။လက်ရှိဒုက္ခသည်စခန်းမှာသူတို့တွေကိုနေရာချထားပေးဖို့ကျမတို့လှုပ်ဆောင်နေပါတယ်။ဒါပေမဲ့တခြားနေရာတွေမှာလည်းယာယီစခန်းတွေစောက်လို့ဖို့လည်းသိပ်ပြီးတော့လိုအပ်နေပါတယ်။နောက်တစ်ခုကတော့သူတို့အတွက်အစားအသောက်ပါ။နောက်ရောက်လာတဲ့ဒုက္ခသည်တွေကိုဒေသခံ NGO တွေဒုက္ခသည်တွေနဲ့ပူးပေါင်းပြီးတော့ကျွေးမွေးသွားဖို့ပါ
။ယာနဲ့ချီတဲ့မြန်မာရွှေပြောင်းဒုက္ခသည်တွေနေ့စဉ်ဝေရောက်လာနေတာကြောင့်နေရာထိုင်ခင်းအခက်အခဲတွေရှိနေပြီးနောက်ထပ်ရောက်လာတဲ့သူတွေကိုအရင်ရောက်နေပြီးသားဒုက္ခသည်မိသားစုတွေ၊ကျောင်းတွေ၊အကာအရန်ရှိတဲ့အဆောက်အုံတွေမှာပါနေရာချထားပေးရတယ်လို့လည်း UNHCR ကသတင်းထုတ်ပြန်ထားပါတယ်။နောက်ရောက်လာတဲ့ဒုက္ခသည်များဟာလမ်းတစ်လျှောက်အစာရေစာပြတ်လိုက်ခဲ့လို့ကျန်းမာရေးအခြေအနေဆိုးရွားနေကြတယ်လို့လည်း VPN ကပြောပါရယ်။ကနေဒါနိုင်ငံအခြေစိုက်စီးပွားရေးလှုပ်ခွင့်ရေးနဲ့ဒီမိုကရေစီရေးလှုပ်ရှားသူဗဂျေးဆပန်နီကတော့ရခိုင်ပြည်နယ်ကပဋိပက္ခတွေမှာမြန်မာစစ်တပ်ရဲ့ကင်တွယ်ပုံတွေကြောင့်ပြဿနာတွေပုံမကြီးထွားလာနိုင်တယ်လို့သတိပေးပါရယ်
။ The focus should be on the hunter.The military. The Western world and the media has been asking Daw Suu Kyi to speak up. She has no control over the military in Burma.
နောက်နိုင်ငံတွေနဲ့မီဒီယာတွေကဒေါ်စန်းစုကြည်အနေနဲ့ပြည်လင်းလင်းဝေဖန်ပြောဆိုဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့တည့်ရက်အတိုင်းသူ့အနေနဲ့စစ်တပ်ကိုထိန်းချုပ်နိုင်စွမ်းမရှိပါဘူး။အနောက်နိုင်ငံတွေလှုပ်တင်တာကတော့မြန်မာစစ်တပ်ပေါ်မှာဖိအားတွေစတင်တိုးမြင့်ဖို့ပါ။ပြည်ပခါတွေကြီးထွားမလာအောင်လို့ဒေသတွင်းမှာရေးပါတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်လိုလိုမျိုးနိုင်ငံတွေအနေနဲ့လည်းမြန်မာစစ်တပ်ကိုဖိအားပေးဖို့လိုပါတယ်။
တူရကီသမ္မတရစစ်တိုင်အာရဝန်ကတော့ရခိုင်ပြည်နယ်ကပဋိပက္ခတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ပြီးဆိုရင်းကြောင်းပြောဆိုခဲ့တာပါ။မကြသေးခင်ကပဋိပက္ခတွေကြောင့်မြန်မာနိုင်ငံဘက်ကဒုက္ခသည်ပေါင်း3000ကျော်ထွက်ပြေးခဲ့တဲ့ဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းတူရကီနိုင်ငံခြားရေးဝန်ကြီးကိုဆီလိုမှာဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံရဲ့အကဲခတ် VJ ဆပနီကတော့အမေရိကန်လိုအင်အားကြီးနိုင်ငံတွေအနေနဲ့လည်းမြန်မာနိုင်ငံကပဋိပက္ခတွေကိုဖြည့်ရှင်းရမှာဦးဆောင်ပါဝင်တင်တယ်လို့ဆိုပါတယ်။
The time is now that the U.S. primarily start looking at sending a special envoy to Burma to start negotiations and conversations.
America နဲ့လိုရတဲ့နှစ်ပေါင်း20ပြည်မှာလုပ်ခဲ့လို့ပဲဆွေးနွေးမှုတွေညှိနှိုင်းမှုတွေလုပ်ဖို့မြန်မာနိုင်ငံဆိုင်ရာထုတ်ကူစရေတယောက်ကိုရှာတင်ပါတယ်။ဒီတစ်ချိန်ပြောဆိုမှုတွေမှာတော့ခြားနားမှုတွေရှိပါလိမ့်မယ်။စစ်တပ်အနေနဲ့ဂရီပီးထားတာနဲ့လက်တွေ့လို့ရညီမညီဆိုတာကိုတာဝန်ခံမှုရှိအောင်လို့လုပ်ရပါလိမ့်မယ်။အမေရိကန်နေနဲ့သူသဖြင့် Ranger နဲ့ဒုက္ခသည်အရေးနဲ့ဒီရတား Ranger တွေပေါ်စစ်တပ်ရဲ့ကင်တွယ်ပုံတွေကိုသူသဖြင့်အာရုံစိုက်ရပါလိမ့်မယ
်။ပဋိပက္ခတွေကြောင့်နေရဆွန့်ခွာထွက်ပြေးသူတွေနေစဉ်တိုးလာနေတယ်လို့မြန်မာအစိုးရရဲ့နယ်မြေရှင်းလင်းရေးလုပ်ရပေါ်မွတ်စလင်အသားဝိုင်းကစန့်ကျင်တိုက်ခိုက်မှုတွေလည်းပြည်ပနိုင်ငံမျိုးကြီးတွေမှာပြုလုပ်နေကြတာဖြစ်ပါရဲ့ရှင်။